in Burmese.
Mingla nya ja ma shin 2020 ပြည်နှစ်ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 1925 32လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမှတ်များစွာအောင်နဲ့တူချင်ကြပေးသွားမှာဖြစ်ပါတယ်။ကမ္ဘာတစ်ပတ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာ5580ရှိပြီးတော့ဒီထက်ကအများစုဖြစ်တဲ့5054ယောက်ဟာတရုတ်နိုင်ငံကဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ရန်နိုင်ငံဘက်ဒက်မြို့ကညမောက်တပ်ဖွဲ့တွေခြေစိုက်တဲ့စစ်ခြေစိုက်စခန်းဒီနေ့မနက်ပိုင်းမှာဒုံးကျည်တွေနဲ့တိုက်ခတ်ခြင်းခံရပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့ကိုရိုနာဗိုင်းရပ်စ်ကူးမကူးစောင့်ကြည့်ထားတဲ့တရုတ်နိုင်ငံကနေပြန်ခေါ်လာတဲ့ကျောင်းသားကျောင်းသူတွေနေကောင်းကျန်းမာစွာနဲ့အိမ်ပြန်နိုင်ကြပြီဆိုတဲ့အကြောင
်းကွာရန်တီးလုပ်ထားတဲ့ဝန်မြောက်ပြန်လာတဲ့ကျောင်းသား59ယောက်သူတို့ကိုစောင့်ကြည့်ပြည့်စုံနေတဲ့ကျန်းမာရေးဝန်ထမ်း3ယောက်ပေါ့နော်ဒါဆို62ယောက်ပြည်ရန်ကုန်ဝေဘာစီစေယုံပ
ါကူးဆက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူတဦးနဲ့ VOA ရဲ့ဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုနားဆင်ကြရမှာဖြစ်သလိုသတင်းပတ်စင်ကန်တာတွေဖြစ်တဲ့မြမအရေးဆွေးနွေးခန်းဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဒီခါမြမပီကပေးစာကန်တာအစားမှာတော့ချစ်သူများနဲ့အထူးအစီအစဉ်တေကန်တာနဲ့အတူထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ကြပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသစီအောင်တို့ပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တရုတ်စိုးရွားဘက်ကတုံ့ပြန်တဲ့နေရာမှာတရုတ်သမ္မတရှီကျင်ဖင်ဟာအစောပိုင်းကလေးကပါဝင်ခဲ့တယ်လို့တရုတ်စိုးရွားပိုင်းမီဒီယာတွေကစနေနေ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။သမ္မတရှီဟာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုကာကွယ်ထိန်းချုပ်ဖို့လုပ်တဲ့နေရာမှာလူတွေထင်ထားရတဲ့စော်ပြီးလုပ်ခဲ့တာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖေဖော်ဝါရီ3ရက်နေ့ကသူပြောခဲ့တဲ့မိန့်ခွန်းကိုတရုတ်စိုးရွားပိုင်းမီဒီယာကဖော်ပြခဲ့တာပါ။တရုတ်နိုင်ငံမှာအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါအပေါ်မှာကိုင်းတွဲဖြစ်ရှင်းမှုတွေနဲ့ပတ်သက်ပြီးတော့တရုတ်အာဏာပိုင်းတွေဟာကြီးကျယ်ဝေဖန်ခံနေရပါတယ်။တရုတ်သမ္မတရှီကကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ဖို့အတွက်ပြီးခဲ့တဲ့ဇန်နဝါရီလကညွှန်ကြားချက်တွေထုတ်ပြန်ခဲ့သလိုဟူဝေပြည်နယ်ကိုလည်းပိတ်ပစ်ဖို့အမိန့်ပေးခဲ့ပါတယ်။တရုတ်သမ္မတရဲ့မိန့်ခွန်းကိုထုတ်ပြန်လိုက်ပေမဲ့လည်းဒီရောဂါနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်းတွေရဲ့စီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးမိန့်ခွန်းထုတ်နေတာတွေကတော့ရက်တန့်အောင်လှုပ်ဆောင်နိုင်ခြင်းမရှိခဲ့ပါဘူး။အခုဆိုရင်တော့တက်ခွဲကန်းအတီပြုချက်တွေအရကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံသူရေအတွက်ဟာ5580ရှိပြီးတော့ဒီထက်ကအများစုဖြစ်တဲ့5054ယောက်ဟာတရုတ်နိုင်ငံကဖြစ်တယ်လို့ကမ္ဘာ့ချမ်းမာရေးအဖွဲ့ချုပ် WHO ကစနေနေ့နောက်ပိုင်းမှာပြောလိုက်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံသူရေအတွက်ဟာ1529ယောက်ရှိပြီးတော့ဒီထက်က1506ယောက်ကတရုတ်နိုင်ငံမှာဖြစ်တယ်လို့ WHO ကပြောပါတယ်။ကျောင်းနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်142ယောက်ရှိပြီးတော့နောက်ထပ်ရောဂါကူးစက်ခံထားတဲ့သူ6800ကျော်ရှိတယ်လို့လည်းပြောပါတယ်။ဒါကြောင့်အခုဆိုရင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်းဟာ1900လောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံတိုကျိုမြို့အနီးယိုကိုဟာမာစိတ်ကမ်းမှာတိကျခွဲပြီးတော့စိုက်ကပ်ထားတဲ့ Diamond Princess စင်ကန်သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရသူ355ဦးရှိသွားပြီလို့ဂျပန်နိုင်ငံကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။သင်္ဘောပေါ်မှာပါတဲ့ American နိုင်ငံသားခရီးသည်တွေကိုလေရင်လွတ်ပြီးတော့ပြန်ခေါ်မယ်လို့ American အစိုးရတာဝန်ရှိသူတွေကပြင်ဆင်နေတော့မှအခုလိုရောဂါကူးစက်တဲ့အရေးအတွက်တိုးလာတာပါ။သင်္ဘောပေါ်မှာပါတဲ့သူ့နိုင်ငံသား330ကိုလည်းလေရင်နဲ့ပြန်ခေါ်ဖို့ဟောင်ကောင်ကပြောထားတယ်လို့ပြောပါတယ်။ကနေဒါကလည်းအလားတူတောင်းဆိုထားပါတယ်။အခုထိခရီးသည် 1,200 ကျော်ကိုစစ်ဆေးပြီးတော့355ဦးရောဂါကူးစက်ခံထားရတယ်လို့ကျန်းမာရေးဝန်ကြီးကတ်ဆူနိုဘူကာတိုက NHK သတင်းမှပြောထားတာပါ။ဒီအပျော်စီးသင်္ဘောပေါ်မှာနိုင်ငံပေါင်း90ကျော်ကခရီးသည် 3,900 ကျော်နဲ့သင်္ဘောအမှုတန်းတွေပါဝင်ပါတယ်။ဂျပန်ကိုမရောက်ခင်ဟောင်ကောင်မှာဆင်းနေခဲ့တဲ့အမျိုးသားခရီးသည်တဦးမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတာကိုတွေ့ခဲ့ရပြီးတဲ့နောက်ဂျပန်စိတ်ကမ်းကိုသင်္ဘောဆိုက်ကပ်ခဲ့တဲ့ February 5ရက်နေ့ကလေးကဒီသင်္ဘောကိုယိုကိုဟာမာစိတ်ကမ်းမှာတိကျခွဲပြီးတော့ဆိုက်ကပ်ဆောင်ကြည့်နေတာဖြစ်ပါတယ်။
ဟောင်ကောင်ကတချို့အဆောက်အုံတွေကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့သူတွေကိုတီးတန့်ခွဲထုတ်ပြီးထားတဲ့နေရာတွေလှုပ်လာနေတဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့ဟောင်ကောင်ဒေသခံရာပေါင်းများစွာဟာဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာတရုတ်စိုးရွားပေါ်မချေနှက်တဲ့သတင်းဘက်ကဆန္ဒပြပွဲတွေလနဲ့ချီဖြစ်ပွားခဲ့ပြီးတော့အခုလိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေကဆန္ဒပြတဲ့သူတွေအတွက်နောက်ထပ်ရင်ဆိုင်နေရတဲ့ပြဿနာတစ်ခုလည်းဖြစ်လာနေပါတယ်။ဟောင်ကောင်မှာဒီကနေ့မိုးရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူ100လောက်ဟာ ဖိုတန်ခရိုင်မှာလမ်းနေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။အဲ့ဒီခရိုင်မှာအသက်တိဆောက်ထားတဲ့လူနေအိမ်အဆောက်အုံတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေကိုတီးတန့်ခွဲခြားပြီးထားဖို့နေရာဖြစ်အာဏာပိုင်တွေဘက်ကစီစဉ်နေတာဖြစ်ပါတယ်။အစိုးရဘက်ကဒီအင်အားစီမံကိန်းကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေကိုခွဲတီးတန့်ခွဲထားတဲ့နေရာဖြစ်လုပ်မယ်ဆိုတာကိုဒေသခံတွေနဲ့မတိုင်မြင်ခဲ့သလိုဒီအင်အားစီမံကိန်းကိုလည်းဘလောက်ကြာကြာအသုံးပြုမလဲဆိုတာကိုမသိတဲ့အတွက်ဒေသခံတွေဒေါသထွက်ခဲ့ကြတာဖြစ်တယ်လို့အဲ့ဒီအင်အားအဆောက်အုံစီမံကိန်းတင်မှာနေမဲ့အသက်38နှစ်အရွယ်မျိုးသမီးတူကပြောပါတယ်ဒါပြင်ဟောင်ကောင်ကတခြားခရိုင်တွေမှာလည်းဆန္ဒပြတဲ့သူတွေဒီကနေ့စုဝေးဆန္ဒပြခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အွန်းဟာသူ့ကွယ်လွန်သူသူ့ဖခင်ခေါင်းဆောင်ဟောင်ကင်ဂျုံအီရဲ့မွေးနေ့အထိမ်းအမှတ်ဖြစ်ဖခင်ဖြစ်သူနဲ့အဖိုးဖြစ်သူရုပ်အလောင်းတွေထားရှိတဲ့ပျုံယမ်းမြို့ခမ်ဆူဆန်နန်းတော်ကိုဒီကနေ့တွားရောက်ကာဝရဝပြုခဲ့ပါတယ်။မြောက်ကိုရီးယားမှာခေါင်းဆောင်ဟောင်နှုတ်ကွယ်လွန်တဲ့နေ့နဲ့သူ့မွေးနေ့တွေကိုရုံးပိတ်ရဲ့အဖြစ်သတ်မှတ်ထားတာပါ။လွန်ခဲ့တဲ့3မတ်ကနှစ်သက်ကူပွဲတော်ကိုတက်ရောက်ပြီးတော့ခေါင်းဆောင်ကင်ဂျုံအွန်းဟာအခုလိုပြည်သူရှေ့မှောက်ကိုပြန်ပြီးတော့ထွက်လာတာပါ။အိမ်နီးချင်းတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားနေတဲ့အတွက်တရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့ခရီးသွားလုပ်ငန်းတွေကိုလည်းမြောက်ကိုရီးယားကပိတ်ပင်ထားပါတယ်။ပြင်ပကဝင်ရောက်လာတဲ့တန်တရားရှိလူနာတွေကိုစောင့်ကြည့်ကာလကိုလည်းရက်30အထိတိုးမြှင့်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြောက်ကိုရီးယားမှာအရေးပေါ်အစည်းအဝေးတွေပြုလုပ်နေတာကိုလည်းနိုင်ငံပိုင်သတင်းတွေမှာဖော်ပြပါတယ်။အများပြည်သူသွားလာတဲ့နေရာတွေဖြစ်တဲ့ဆေးရုံကျောင်းပူရာရုံစတဲ့နေရာတွေကိုလည်းပိုသက်ဆေးဖြန့်တဲ့ဓာတ်ပုံတွေကိုသတင်းတွေကဖော်ပြပါတယ်။မြောက်ကိုရီးယားမှာကျန်းမာရေးစနစ်အားနေတဲ့အတွက်အရင်ကလည်းအခုလိုကူးစက်ရောဂါတွေမပြန့်ပွားအောင်ကာကွယ်တားဆီးတာမျိုးတွေလုပ်လို့ရှိပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ယူရိုနိုင်ငံဘက်ဒက်မြို့ကအမေရိကန်ဥဆောင်တဲ့ညမောင်းတက်တီအခြေဆိုင်တဲ့စစ်ချေတိုက်ခံဒီကနေ့မနက်ပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်ခြင်းခံရပါတယ်။ဘက်ဒက်မြို့ Green Zone ကအမေရိကန်တန်ယုံနာမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုတွေမှာတယောက်မှတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ညမောင်းတက်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။ဒီတိုက်ခိုက်မှုဟာအခုလက်တော်ညမောင်းတက်ဖွဲ့တွေပေါ်မှာပြစ်မှတ်ထားပြီးတိုက်ခိုက်မှုတွေကနောက်ဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အခုချိန်ထိဘယ်သူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့ပြောဆိုခြင်းမရှိသေးပါဘူးပြီးခဲ့တဲ့လတုန်းကတော့အီရန်စစ်တပ်ကဩဇာချီမာတဲ့စစ်ဗိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကအီရန်နိုင်ငံဘက်ဒတ်မြို့မှာလေကြောင်းကနေအဝေးထိန်း drone နဲ့တိုက်ခိုက်ပြီးတော့တုံ့ပြန်ခဲ့ပါတယ်အဲ့နောက်ရပိုင်းတွင်းမှာပဲအီရန်နိုင်ငံမှာရှိတဲ့စစ်ချေဆိုင်ခန်းတွေကိုအီရန်ဘက်ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာကြောင့်အမေရိကန်တပ်ဖွဲ့ဝင်တချို့ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
ကာလာရှိကြပြည်တွင်းစစ်ဖြစ်နေတဲ့လေပြားနိုင်ငံပေါ်မှာလက်နက်ရောင်းချတာကိုပိတ်ပင်ဖို့နဲ့အပြစ်ခတ်ရက်ဆဲသွားဖို့အတွက်ဆက်လက်တိုက်တွန်းဖို့နိုင်ငံပေါင်း10နိုင်ငံကျော်ကနိုင်ငံညာရေးဝန်ကြီးတွေနဲ့ထိပ်တန်းအရာရှိတွေဂျာမနီနိုင်ငံမြူနိခ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်ပြင်ပကစီရေးထောက်ပံ့တွေကိုဖျက်တောက်ထားဖို့တွန်းအားပေးလှုံ့ဆော်သွားဖို့လည်းဒီလုံခြုံရေးညီနိုင်ဆွေးနွေးပွဲဘေးဘက်မှာကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဂျာမနီနိုင်ငံတို့ဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ19ရက်နေ့ကဂျာမနီနိုင်ငံဘာလင်မြို့မှာနိုင်ငံခေါင်းဆောင်တွေကြားသဘောတူရဲ့စာချုပ်ကိုချိုးဖောက်ပြီးတော့လေပြားကိုလက်နဲ့ရောင်းတာတွေရှိတဲ့အတွက်တိုက်ခိုက်မှုတွေကိုပိုပြီးအရှိန်မြင့်အောင်တွန်းအားပေးရရောက်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောတာပါလေပြားနိုင်ငံမှာလေပြားကောင်းဆောင်မိုမာဂဒါဖီတည်ဆုံပြီးကြတဲ့ကမတည်ငြိမ်မှုတွေနဲ့ကြုံတွေ့နေရပါတယ်မြို့တော်ထရီပိုလီကိုသိမ်းယူဖို့ဗိုလ်ချုပ်ကြီးခါလီဖာဟက်တာရဲ့ LNA တပ်တွေကစစ်ဆင်ခဲ့တဲ့နောက်ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာလေပြားနိုင်ငံကအခြေအနေတွေဟာပိုပြီးတော့တင်းမဆိုးဝါးခဲ့ပါတယ်ကုလသမဂ္ဂအတိမတ်ပြုလေပြားဆိုရကမြို့တော်နဲ့နိုင်ငံအနောက်ပိုင်းမှာခြေကုပ်ယူထားပြီးမကြသေးခင်ကလည်းတူရကီကသူ့ရဲ့တပ်ဖွဲ့တွေကိုထောင်နှင်းချီစစ်ကူစီလွတ်ခဲ့ပါတယ်။နှစ်ဖက်စလုံးအပြစ်ခတ်ရဆဲမှုသဘောတူညီချက်ကိုလိုက်နာဆောင်စည်းကြဖို့ကုလသမဂ္ဂရောအာရဗ်အဖွဲ့ချုပ်နဲ့ဥရောပသမဂ္ဂကပါတိုက်တွန်းနေပါတယ်ရှင
်။ဆီးရီးယားနိုင်ငံအစ်လပ်ခရိုင်တွင်ကလူမှုဘေးဒုက္ခပြဿနာကြီးဖြစ်လာနိုင်တယ်လို့ဆိုရင်မှုတွေရှိနေချိန်မှာပဲတူရကီကိုယ်စားလှယ်အဖွဲ့ဟာအစ်လပ်ခရိုင်တွင်ကအခြေအနေပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုမနက်ဖြန်မှာတွားရောက်မှာဖြစ်တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဆီးရီးယားသမ္မတဘရှားအယ်အာဆတ်ဆိုရာတပ်ဖွဲ့တွေကအစ်လပ်ခရိုင်ကိုစစ်မျက်နှာပေါင်းစုံကနေတိုက်နေတာကြောင့်အိမ်မှာရှိတဲ့ဆီးရီးယားပြည်သူသိမ်းပေါင်းများစွာဟာဒီခရိုင်နှင်းကနေထွက်ပြေးလွတ်မြောက်နိုင်ဖို့အတွက်ကြိုးပမ်းနေကြပါတယ်။ နေနဲ့အရေးကြီးတာကအစ်လက်ခိုင်အတွင်းမှာရှိတဲ့လူတသန်းလောက်ဟာတူရကီနယ်စပ်ဘက်ကိုဦးတည်လာနေတာဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာဒိုဝန်ကမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။တူရကီသမ္မတအာဒိုဝန်နဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ဟာဆီးရီးယားရေးကိစ္စအပအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်မနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ကြပါတယ်။တူရကီနိုင်ငံအနေနဲ့ဆီးရီးယားကဒုက္ခသည်3သန်းခွဲကနေ4သန်းလောက်ထိကိုလက်ခံထားပြီးတော့နောက်ထပ်3သန်းကိုတော့လက်ခံနိုင်တဲ့အနေအထားမှာမရှိဘူးလို့လည်းသူကပြောပါတယ်။တကယ်လို့ဆီးရီးယားနိုင်ငံမှာအပြစ်မရနိုင်ဘူးဆိုရင်တော့နောက်ထပ်ဒုက္ခသည်နှစ်သန်းလောက်တူရကီနယ်စပ်ကိုဦးတည်လာနိုင်တယ်ဆိုပြီးတော့တူရကီနိုင်ငံသားရေးဝန်ကြီးမက်ဘလော့ကာဗူဆိုဂလူကဂျာမနီနိုင်ငံသားရေးဝန်ကြီးနဲ့မြူနစ်မြို့လုံခြုံရေးဆိုင်ရာညီလာခံမှာတီးတန့်တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။အချိန်ထဲမှာပဲဆီးရီးယားဆိုတော့တပ်တွေဟာဒမတ်စကပ်စ်နဲ့အလေပိုမြို့ကိုဆက်သွယ်ထားတဲ့ပြီးဟာကြတဲ့အဝေးပြေးလမ်းမကြီးကိုသိမ်းယူနိုင်လိုက်ပြီဖြစ်တယ်ဆိုပြီးတော့ဆီးရီးယားဘက်ကပြောထားပါတယ်ခင်ဗျာ။
American သမ္မတဒေါ်နယ်ထရမ့်မှာအခုသတင်းပတ်ရုံးပိတ်ရဲ့အတွင်းမှာရွေးကောက်ပွဲပြင်အနိုင်ရရေးလှုပ်ရှားမှုတွေလှုပ်နေတာမှာစနေနေ့တုန်းကတော့ Florida ကသူ့ရဲ့ Mar-a-Lago ကိုအပန်းဖြေရိတ်သားမှာရွေးကောက်ပွဲနဲ့ပါတီရံမွန်ငွေပွဲတစ်ခုကိုတက်ရောက်ခဲ့ပါတယ်။စနေနေ့ညနေပိုင်းကလှုပ်တဲ့အဲ့ဒီပွဲကနေရွေးကောက်ပွဲစီယုံရင်းနဲ့ပါတီအတွက်ရံမွန်ငွေဒေါ်လာ10သန်းရဖို့မျှော်လင့်ထားပါတယ်။ Washington Post သတင်းစာကြီးရဲ့ရေးသားချက်အရဆိုရင်ဈေးအကြီးဆုံးရံမွန်ငွေပွဲလို့ပြောရမှာပါ။ဇုံတွဲတစ်တွဲကိုဒေါ်လာ6သိန်းနီးပါးထက်ဝင်တဲ့အလူရှင်တွေကိုဖိတ်ကြားခဲ့ပြီးသူတို့ဟာ Palm Beachအင်ချမ်းမြေလုပ်ငန်းဘီလီယံနာတတိကြီး Nelson Pelsi ရဲ့ပွဲကိုလည်းတရားခွင့်ရမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲရာသီအတွင်းမှာရမွန်ငွေဒေါ်လာ1ဘီလီယံထိအလှူခံရဖို့အတွက်သမ္မတ Trump လိုလားတဲ့အုပ်စုတွေကရွေးကောက်ပွဲစီယုံရေးရမွန်ငွေစံချိန်တင်ရဖို့ကြိုးပမ်းနေတာဖြစ်ပါတယ
2020ပြည့်နှစ်ချက်ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြခဲ့ကြတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com ကနေပြီးတော့ရော VOA ရဲ့ Facebook စာမျက်နှာကရောအချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်အခုနားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကိုရိုနာဗိုင်းရပ်စ်အကြောင်းဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ရာဝူဟန်မြို့ကနေပြန်လာတဲ့ကျောင်းသားကျောင်းသူတွေနဲ့သူတို့ကိုတွားခေါ်ပြီးတော့စောင့်ရှောက်ပေးခဲ့ကြတဲ့လေရင်ဝန်ထမ်းကျန်းမာရေးဝန်ထမ်းစုစုပေါင်း82ဦးကိုစောင့်ကြည့်ကာလ14ရက်ပြည့်သွားပြီးကျန်းမာရေးလည်းကောင်းမွန်ကြတာကြောင့်မန္တလေးကန်တော်နဒီစေယုံကနေဒီကနေ့မှပဲနေအိမ်အသီးသီးကိုပြန်ခွင့်ပြုလိုက်ပြီးလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကအတည်ပြုပါတယ်အခုချိန်ထိCOVID-19 ကူးစက်ရောဂါတန်တရားလူနာတဦးတယောက်မှမရှိတော့ဘဲစောင့်ကြည့်လူနာကတော့35ဦးအထိရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံရဲ့အိမ်နီးချင်းမြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ဆိုင်ရာကာကွယ်ကူသစောင့်ကြည့်ပေးနေတဲ့နောက်ဆုံးအခြေအနေတွေသိနိုင်ဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကမဆုမုံကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါတယ်
ဟုတ်ကဲ့မန္တလေးကနနဒီဇေယုံမှာကျမတို့တွေကွာရိုနီးလောက်ထားတဲ့ဟိုမြို့ပြန်လာတဲ့ကျောင်းသား59ယောက်သူတို့ကိုစောင့်ကြည့်ကြည့်ရှုနေတဲ့ကျမရေးဝန်ထမ်း3ယောက်ပေါ့နော်ဒါဆို62ယောက်ပြီးရန်ကုန်ဝေးပါပြီးဇေယုံမှာကျမတို့ဇေယုံမှာလည်းဒီကလေးတွေလိုပဲစောင့်ကြည့်ကြည့်ရှုထားတဲ့ဒီဒီမောင်မယ်တွေနဲ့အင်ဂျင်နီယာ1ယောက်5ယောက်နောက်တစ်ခုက home quarantine ဆိုတာအိမ်မှာ quarantine လုပ်ထားတဲ့ဒီမူလီတဲ့လေပိုင်းတော့နဲ့နောက်တဲ့အင်ဂျင်နီယာတယောက်၄ယောက်ပေါ့နော်သူက82ယောက်ကိုဒီနေ့ကျမတို့သူကွာရန်တင်းကြာလာပြီးတဲ့အခါကုန်ဆုံးတဲ့အတွက်ကြောင့်သူတို့တွေဟိုလိုပြောရမယ်ဒီကြားထဲမှာသူတို့တွေချားလာနာလာချောက်ဆူတာမရှိတဲ့အတွက်ကြောင့်သူတို့ကစောင့်ကြည့်ကာလာပြီးဆုံးသွားပါပြီစောင့်ကြည့်ကာလာပြီးဆုံးတဲ့အတွက်ကြောင့်သူတို့ကသူတို့မျိုးရအောင်ပြန်လို့ရနေပါပြီဒါကတော့ကျမတို့ WHO guideline အတိုင်းပဲဆောင်ရွက်တာဖြစ်ပါပြီသူကလည်းကွာရန်တင်းနှစ်ပတ်စောင့်ကြည့်ရမယ်ဆိုပြီးတော့အကြမ်းတမ်းမှာရှိပါတယ်။ဘာဖြစ်လို့ဆိုတော့ဒီကွာရန်တင်းဆောင်ကျစ်လဲဆိုတာကရောဂါတွေရောဂါပြေးခြင်းပေါ်မူပြီးတော့ကျွန်တော်တို့ဆောင်ကျစ်ခြင်းဖြစ်ပါတယ်။အခုဖြစ်တဲ့ COVID-19 ကတူရဲ့ intubation ပြီးတော့က2ရက်က14ရက်ဖြစ်ပါတယ်။အဲကြောင့်မို့ဆောင်ကျစ်ပါလား။14ရက်ဆောင်ကျစ်ရမယ်။ကွာရန်တင်းလုပ်ရမယ်။ဒီလိုရှိကြားထားချက်အတိုင်းပဲကျွန်တော်တို့ဆောင်ရွက်ပါရဲ့။ဒီကြားထဲမှာသူတို့အပြားရှိမရှိ၊ချောင်းကျွေးရှိမရှိကိုကျွန်တော်တို့ကြေညာစစ်ဆေးပါတယ်။ဒီမနေ့ညကလည်းအားလုံးကိုစစ်ဆေးပြီးမှကင်းစင်ပြီးဘာမှအပြားလည်းမရှိဘူး။ချောင်းတော့လည်းမရှိဘူးဆိုမှတော့ကျွန်တော်တို့ကျွန်တော်တို့ကတော့သူတို့ကျမကြီးကကျမကြီးကောင်းမှုရောက်ထောက်ခံချက်ကော်ရီးယားပကလာပြီးဆုံးရောက်ထောက်ခံချက်လည်းပေးလိုက်ပါတယ်သူတို့ဆင်းတဲ့အခါမှာလည်းကျမတို့လိုအပ်တဲ့နော်ညွှန်ကြားချက်တွေဖြစ်တဲ့ချောင်းဆိုးနာခြင်းအုပ်စုဖို့လူထုတွေလည်းမသွားဖို့နောက်တစ်ခါကျတော့နာစီချောင်းဆိုးပြန်ပြသတင်းပို့ဖို့လက်ကိုတခြားဆင်းပြသေးဖို့အစရှိတဲ့ခြင်းပေါ့နော်ဒါကျန်းမာရေးကိုလေ့ကျင့်မှာတဲ့ ကလိုက်နေတယ်မြေကလေးကျမတို့တခြားအပြိုးရအတွင်းမှာကျမတို့ဆွေးနွေးပြဆောင်ကြည့်တဲ့သဘောပါပဲ
ဟုတ်ဆရာမအဲ့တော့နောက်ဆုံးအခြေအနေပေါ့နော်အခုဒီမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဒီစောင့်ကြည့်လူနာတန်တရားလူနာနောက်ဆုံးစီးရင်ဘယ်လောက်လောက်များရှိနေပါလဲရှင်ဟုတ
်ရင်းတော့တန်တရားလူနာနှစ်ယောက်ရှိခဲ့တယ်ဒါပေမဲ့တန်တရားလူနာနှစ်ယောက်လုံးအဖြေရလဲ negative ဖြစ်သွားပြီဆိုတော့တန်တရားလူနာမဟုတ်တော့ဘူးပေါ့နော်ဒါဆိုကျမတို့ဟိုစောင့်ကြည့်ကြည့်ရှုပြီးတော့ဟိုကျမတို့စံပေါ်ရယူပြီးတော့အနည်းချက်ကိုပို့တယ်အနည်းချက်ကတော့ reference set ကိုပို့တာသူက35ယောက်ရှိပါတယ်35ယောက်မှာဆိုရင်မဆောက်ရောက်တာအဖြစ် negative ဆိုရပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့6ယောက်ပဲကျန်ပါတော့တယ်6ယောက်မှာ reference set ကိုပို့ထားပြီးသား5ယောက်ရှိတဲ့အတွက်ကြောင့်မို့အဲ5ယောက်ဖြစ်ရတော့ကျွန်တော်တို့ကစောင့်နေပါတော့4ယောက်ကတော့ပို့ဖို့အတွက်ဆက်ဆောင်ရနေပါရဲ့အခုလက်ရှိမှာတော့ဒါ6ယောက်ပေါ့နော်6ယောက်ရှိပါတယ်အဲ့တော့ဒီတော့ကတော့စောင့်ကြည့်နေတာပေါ့နော်1ယောက်တူပါတယ်ဒါကတော့အသေးစိတ်ကျွန်တော်တို့သတင်းထုတ်ပြန်တဲ့ဆောင်ပါထဲပါမယ်
ဟုတ်ကဲ့
တန်တရားလူနာမဟုတ်ပါဘူးစောင့်ကြည့်လူနာပါပဲ
ဟုတ်ကဲ့ဆရာမအဲ့တော့တန်တရားလူနာကတော့တယောက်မှမရှိဘူးပေါ့နော်ဆရာမ
မရှိပါဘူးဟုတ်တယ်မရှိဘူ
းဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဆရာမနောက်ဆုံးအနေနဲ့ပါအဲ့တော့လူထုကိုရောအခုလက်ရှိចောင်းသားတွေဆိုလို့ရှိရင်လည်းပြန်ပို့ပေးနေပြီနောက်ဒီစောင့်ကြည့်တဲ့လူနာတွေမှာလည်းတော်တော်များများလည်း negative ဖြစ်တယ်ပေါ့နော်ဒီခါကျတော့အခုဒီဟုတ်ဒီပြည်သူလူထုကိုရောဒီဟာနဲ့ပတ်သက်ပြီးတော့ဆရာမတို့နောက်ဆုံးဗာများသတင်းစကားပါကျင်တာရှိပါလဲရှင်
တို့ပြည်ရရောက်ကြင်ရောက်မယ်ဆိုလို့ရှိရင်ဆရာကျမ်းမာရေးဌာနနဲ့ကျွန်တော်တို့ခွင့်ရဆက်ထားပြီးဖြစ်ပါတယ်ဒီလိုရတဲ့ကျမကြီးစောင့်ရှောက်မှုပေါ့နော်ဖြစ်လို့ရှိရင်သတင်းပေးဖို့ကအဆပါပေါ့နော်ကျမတို့ကပြီးစလို့လောက်တာမှာပေါ့ကျမတို့မှာသတင်းပေးကြအစီအမံနေနဲ့ဆောင်ရွက်ထားတာဖြစ်ပါတယ်တို့ရရန်ကုန်တို့ရတော့ပြည်တို့ရတော့ဒီကြီးနာပြန်မဲ့ပြည်တွေရှိတာပေါ့နော်အဲ့ဒီဘက်မှာတော့ကျမတို့ကတို့ရရဲ့လိစာလေးသတင်းတင်ထားတယ်အဲ့လိစာလေးကမှကျမတို့သက်ဆိုင်ကျမကြီးဦးစီးဌာနမှာခိတ်ချက်ပြီးတဲ့အခါကျတော့လိုအပ်တဲ့အခုညီလိုအပ်တဲ့ဟိုကျမကြီးစောင့်ရှောက်မှုတွေပေါ့နော်တော့ပေးမှာဖြစ်ပါတယ်အဲ့ဒါပြည်သူလူထုအနေနဲ့ကတော့ဒါကိုနိုင်ငံသားတွေကိုပြန်ခေါ်လာပြီးကျမတို့တခြားသူတို့ကျွန်တော်တို့တခြားစောင့်ကြည့်နိုင်ကြတယ်စောင့်ကြည့်ကာလမှာလည်းသူတို့ဘာမှယောဂဖြစ်ဘူးတို့ယောဂပြင်းဖြစ်နေတာအားလုံးကြည့်ကြည့်ကြတဲ့အားလုံးဝမ်းသာကြပါပဲအဓိကတော့ဒါပဲမှာရှင်ပါတယ်ဒီသူတို့နဲ့ကတင်းမားကိုမယုံဖို့ကတင်းမားတွေကိုမแชร์ဖို့အတွက်เนาะအရေးကြီးပါတယ်ကျမိုင်းနဲ့အားစားဝင်ကြီးကနာ website မှာကြီးနာတယ်เนาะကတင်းမန်တွေအချိန်နဲ့တချိန်ကြီးတင်ပါတယ်ဒါမျိုးစောင့်ကြည့်ပြပါလို့ပြောချလိုပါတယ်
ဒေါက်တာခင်ခင်ကြီးကိုမဆုမွန်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်အခုနိုင်ငံရေးစကားဝိုင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရခိုင်ဒေသလူခွင့်ရေးပြည်ပခါတွေကြောင့်နိုင်ငံတကာအလဲမှာမျက်နှာပြက်နေရတာဟာမြန်မာနိုင်ငံအနေနဲ့သတင်းချက်လက်တွေကိုပွင့်လင်းမြင်သာမှုရှိရှိမတင်ပြခဲ့တာတွေနဲ့လည်းအများကြီးသက်ဆိုင်တယ်လို့လေ့လာဆောင်ကြည့်သူတွေကသုံးသပ်ကြပါတယ်နိုင်ငံတကာအတိုင်းဝိုင်းသတင်းမီဒီယာကိုပါပိတ်ပင်တာမျိုးကလည်းပြဿနာကိုပိုးပြီးတော့ဆိုးဝါးစေတယ်လို့ပြောပါတယ်ဒီအချိန်တွေကဖြေဖြောက်နိုင်ဖို့ကုလသမဂ္ဂနဲ့အနီးကပ်အဆင့်ပြေအောင်ညှိနှိုင်းဆောင်ရွက်ဖို့လိုတယ်လို့လည်းအကြံပြုကြပါတယ်မြန်မာအရေးလေ့လာသူဦးမမောင်စိုးသတင်းစာဆရာစီအောင်မြင့်တို့နဲ့ဒေါခင်မျိုးသက်ဆွေးနွေးတင်ဆက်ထားပါရရှင
်ဒီ
ဘင်းလီပြဿနာအခု ICG မှာဆုံးဖြတ်တဲ့အခါမှာကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်ပြီးတော့ဒီကိုကြီးစိုးစိုးဝါကြဆင်းနေရဆိုရအမြင်အားလဲကျွန်တော်ဘက်ကအားနည်းချက်တရှိလို့ပဲဖြစ်ပါတယ
်
ဒီပင်လေးပြဿနာနဲ့ပတ်သက်လို့ပထမတစ်ချက်ကပါလဲဆိုတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိအောင်ဒီကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ကိစ္စကအတော်လေးရေးကြည့်ပါတယ်အခု ICG မှာတင်တဲ့ကမ်ဘီယာတင်ပြရဲဆိုတော့ကမ်ဘီယာအချက်လက်တင်ပြတာမဟုတ်ကုလသမဂ္ဂအချက်လက်ရှာဖွေမရှင်ရဲ့အချက်လက်တွေပါပဲအဲ့တော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ဟာဒီကုလသမဂ္ဂအချက်လက်ရှာဖွေမရှင်ကတင်ပြလိုက်တဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ဘယ်ချက်တွေကတော့မှားယွင်းတယ်ဘယ်ချက်တွေကတော့မှန်တယ်ဘယ်ချက်ကမှားယွင်းတယ်ဆိုတော့တုံ့ပြန်မှုကျွန်တော်အားနည်းတယ်အဲကျွန်တော်နိုင်ငံရေးဝန်ကြီးဌာနရောပြည်ညာရေးဝန်ကြီးဌာနရောဒါနဲ့ပတ်သက်ပြီးတော့ချက်လက်ချက်ချက်တုံ့ပြန်နိုင်သွားမရှိဘူးအစိုးရအနေနဲ့ပေါ့နော်တုံ့ပြန်နိုင်သွားမရှိဘူးဒီအကြောင်းဒီဘင်ဒီပြဿနာနဲ့ပတ်သက်ပုံရိပ်ချစင်တာအကြောင်းချက်တစ်ချက်ဖြစ်တယ်ဒုတိယချက်တစ်ချက်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ပြဿနာဖြစ်ပွားစဉ်ကာလမှာဒီသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ကျွန်တော်အရင်ထိတ်ချုံတာသတင်းလွတ်လပ်လိုက်ဒီယူခွင့်မရှိဘူးပေါ့ယူခွင့်မရှိတဲ့အခါမှာတစ်ဖက်သက်သတင်းနေနေပဲကျွန်တော်တို့ကဒီနိုင်ငံကမီဒီယာတွေမှာပြေပြန့်ဖြစ်သွားလိုက်နိုင်ငံကပုံရိပ်ကိုပိုကြဆင်းနေတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီ ICG ကပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်ဒီပုံရိပ်ကြဆင်းတဲ့ဒီပြဿနာကိုကျွန်တော်အစိုးရအနေနဲ့ကိုင်းလို့ဖြေရှင်းဖို့လိုအပ်မယ်လို့ထင်ပါတယ
်အမတ်ကြီးပေါ့နော်စကော့မာရှယ်ကသူပြောသွားပါတယ်ဒီနိုင်ငံကပုံရိပ်ဒီလိုမျိုးဟိုကြဆင်းတဲ့သဘောပေါ့နော်ဒီ ICG မှာဒီပြဿနာတွေနဲ့နောက်ဆက်တွဲရင်ဆိုင်နေရတာဟာဒီသတင်းမီဒီယာတွေကိုဒီနယ်မြေတွေကိုအခင်ဖြစ်ပေါ်နေတဲ့နယ်မြေတွေကိုပေးမသွားတာကြောင့်လို့ပြောပါတယ်ဆိုတော့ဒီလိုမျိုးပေါ့နော်ဟိုဟိုအများကလည်းဒီလိုမြင်ပါတယ်ဟိုဆရာဦးမမောင်ဆိုးပြောသလိုလည်းဒီကပြတ်
ပုံရိပ်ကဆိုးရတဲ့ပြဿနာဒါရဲ့အကြောင်းရင်းလို့ပြောပါတယ်ဒီသတင်းစာဆရာကြောင့်နေနဲ့ဥစီတော်မြေကိုဘယ်လိုမြင်ပါလဲပြောပြပေးပါအရင်ကအကြောင်းတရားကတော့ပုံရိပ်ကောင်းမှုဆိုရင်လောက်ရတဲ့ဟိုကောင်းမှုတော့လူတယ်ဒီမုစလင်အတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့တခြားလုံးပေါ်တော့ဒါပြဿနာတွေဟိုရှိလာခဲ့တယ်ရှိလာခဲ့တဲ့ခါကျတော့အဲ့ဒီအခါမှာအာဏာပိုင်တွေကဘယ်လိုကင်တွယ်သလဲပေါ တော့လုံကြုံရည်နဲ့အုတ်ချုပ်ရည်နဲ့ပဲလုံကြုံရည်နဲ့အုတ်ချုပ်ရည်နဲ့ဆိုတော့အုတ်ချုပ်ရည်ဘိုင်းကလည်းတကယ်တော့တမတော်ကဂင်ထားတာပဲအဲသူတို့တွေရဲ့ဂင်တွေပုံပေါ်မှာမူတည်ပြီးတော့မှပုံရိပ်ဆိုးခြင်းကောင်းခြင်းဆိုတဲ့ဥစ္စာကဒါဖြစ်တာဒါပထမအရေးကြီးဆုံးအချက်ပဲအဲ့တော့ဒီမှာပုံရိပ်ကဟိုကောင်းကောင်းမွန်မွန်ပေါ့နော်ဂင်တွေထားတာမရှိဘူးဆိုရင်တော့ပုံရိပ်အပြင်မှာကောင်းမှာမဟုတ်ဘူးတစ်ချက်ကတော့နှစ်ချက်ကတော့ခြေကားမှုတွေရှိလာရင်ပိုဆိုးမှာပဲအဲ့တော့ဟိုကျွန်တော်သုံးသပ်လို့ရသလောက်ဆိုရင်တော့ဟုတ်တယ်အဲ့ဒီလိုပေါ့ဂင်တွေတဲ့ဥစ္စာတွေအမှားယွင်းတယ်တချို့ဟာတွေဆိုဘယ်လိုမှငြင်းလို့မရတာဥပမာအဲဥစ္စာပေါ့နော်အကြမ်းဖက်မှုလို့ပြန်နှိမ်နှင်းတယ်တက်ကနှိမ်နှင်းတယ်နှိမ်နှင်းတဲ့ခါကျတော့စင်းစရားတွေတက်ကထုတ်ပြန်လဲစင်းစရားကိုပဲကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့ငါရဲ့အတွင်းမှာလူ380လောက်တည်ဆုံးတယ်လို့သူတို့စင်းထုတ်ပြန်ထားတယ်နည်းတဲ့ရေအတွက်မဟုတ်ဘူးအဲ့တော့ငါရဲ့ကိုအဲ့ဒီ380ကျော်ဆိုတဲ့ခါကျတော့ဟိုအများကြီးတွေ့တရက်ကိုဆိုရင်အဲ့ဒီ80 80လောက်အဲ့လိုတည်နေတယ်ဆိုတဲ့သဘောပေါ့နော်အဲ့ဒါတွေလည်းတွေ့တယ်အဲ့ပြီးတော့မှနောက်ဒီရွာတွေမိလောင်တဲ့ကိစ္စဒါလည်းတော့ဖုံးလို့ဖိလို့ရတဲ့ကိစ္စမျိုးတွေမဟုတ်ဘူးအဲ့ဒီဥစ္စာတွေကတကယ်ဟိုအခြေခံပြဿနာတွေအဲ့ဒီပုံရိပ်အဲ့ဒီဥစ္စာတွေမကောင်းမဲနဲ့ပုံရိပ်အကောင်းကိုကျွန်တော်တို့သွားမျှော်လင့်လို့မရဘူးတစ်ချက်ကနောက်ဒုတိယတစ်ချက်ကတော့ဟုတ်တယ်အဲ့ဒီဟိုဥစ္စာဘာလဲခုနကတော့ story တွေပေါ့နော်ပို့ပြီးတော့ check ကပြောဆိုမှုတွေကျွန်တော်အဲ့ဒီနောက်ပိုင်းမှာဆိုရင်3ချိန်လောက်ကျွန်တော်ရောက်သွားတယ်ရောက်သွားတော့ကျွန်တော်အဲ့ဒီက Muslim ဒေသခံတွေနဲ့လည်းကျွန်တော်တို့တွေ့တာတွေရှိတယ်တွေ့ရှိတဲ့ခါကျတော့အခုဟို Bangladesh နေဆက်ဘက်ကိုရောက်မသွားခင်အဲ့ဒီအချိန်လောက်ကလေးက check ကပြောဆိုမှုတွေအများကြီးကျွန်တော်တို့သတင်းတောက်တွေကိုတွေ့ခဲ့တယ်ဒီနှစ်ခုလည်းရှိတယ်ရှိတော့အဲ့ဒါတွေကိုခြုံငုံပြီးတော့မှဟိုပြောမယ်ဆိုလို့ရှိရဲ့အဲခုနကတော့ကိုမောင်ဆူပြောတာလည်းမှန်တယ်မှန်တယ်တည်င်းရယူခွင့်နေပါလေအကုန်လုံးဟိုဖွင့်ပေးဖို့လိုသလိုမျိုးအရေးကြီးတာကတော့ပုံရိပ်ကောင်းဖို့ဆိုဂင်တွေတာကောင်းကောင်းမွန်မွန်ပေါ့နော်ဒါဂင်တွေဖို့လိုတယ်လူခွင့်ရေးစံချိန်စံညှိုးနေတဲ့ပေးချာဟိုတတ်နိုင်တဲ့လောက်စောင့်ထိန်ဖို့လိုတယ်အဲပြီးတဲ့ခါကျရင်တော့ကိုကတို့ကောင်းကောင်းမွန်ဂင်တွေပြီဆိုရင်တော့တည်င်းတောက်တွေပါလေဝင်ခွင့်ပေးတာတွေခုနကတော့လိုတည်င်းစီးဆင်းမှုတွေကိုပေးပြီးတော့မှဟိုကဖြစ်တာတွေအဲ့ဒါတွေလုတ်ပေးလိုက်မယ်ဆိုရင်ခုနကတော့ဟိုပြောသလိုပေါ့ပုံရိပ်ဆိုးတယ်ဆိုတဲ့ဥစ္စာကတော့မဖြစ်နိုင်ဘူးပေါ့အဲ့ဒီနီးနဲ့ပဲပြန်လုပ်လို့ရမယ်လို့ထင်ပါတယ်
ဒါနဲ့ပတ်သက်ပြီးတော့ဆရာဦးမောင်မောင်ဆိုပြောပြပေးပါအခုစောစောကလည်းဆရာပြောတော့ဒီအချက်လက်ရှာဖွေဖွဲ့တွေဒီနေရာတွေမှာပုံရိပ်ဆိုးတွေကရှိနေတယ်ဟိုတော့ဟောပေါ့နော်အဲ့ဒါမြင်းနေရတယ်မြင်းနေရတော့ဒါတွေရဲ့တက်ရောက်မှုနဲ့ဒါတွေဟိုဟောပေါ့နော်ဟိုပြေလျအောင်လို့ပေါ့နော်ဘာတွေလုပ်တင်လဲဆိုတာဆရာနည်းနည်းပြောပြပေးပ
ါလုံးလုံးဆိုင် ICG မှာလွှမ်းမိုးနေတာတော့ဒီကုလသမဂ္ဂအချက်လက်မရှင်ရဲ့ဒီခုနဆရာမပြောတဲ့လူခွင့်ရဲ့ကော်မရှင်ရဲ့ဒီအစဉ်ခံစားရလွှမ်းမိုးတာပဲအဲ့တော့ကျွန်တော်တို့တုံ့ပြန်နိုင်တာတော့အခုမဟာပြည်အစိုးရဖွဲ့စရာ NCO ကြီးပေါ့နော်လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဒီလွတ်လပ်တဲ့စုံစမ်းရေးကော်မရှင်အစဉ်ခံစားကိုဘယ်လောက်ထိကျွန်တော်တို့ကဆောင်ရွက်နိုင်တယ်လဲဆိုတာပါပဲဆိုတော့လုံးလုံးဆိုင်မှာအရေးကြီးတာကတော့ဒီဒါနေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မယ်ဆိုရင်တကယ်တောင်းရှိရတတ်မလို့ကျွန်တော်တို့ရဲ့အခြေခံဥပဒေကတတ်မလို့မှာဒါနေနဲ့ပတ်သက်တဲ့အရေးယူအလုံးတတ်မလို့ပဲဆောင်ရွက်နိုင်တယ်ရသဆိုးကမဆောင်ရွက်နိုင်ဘူးအဲ့လက်လုံးမှာတော့တက်မလို့နေတဲ့အရသာဒီကိစ္စမှာအရသာဆိုးရဲ့ဒီအောက်မှာသူတို့ဆောင်ရွက်ပါမယ်လို့ပြောထားတာအဲ့တော့ကျွန်တော်တို့ကဘလောက်ထိပြွင့်လင်းလင်းပေါ့ဒီအေးအေးမှုတွေဆောင်ရွက်နိုင်တယ်လဲဒီ ICO ရဲ့အစဉ်ခံစားပါအချက်လက်တွေဒါတွေကိုဘလောက်ပြွင့်လင်းမြင်သာစွာနဲ့နိုင်ငံကထုတ်ပြနိုင်မလဲနိုင်ငံကလက်ခံနိုင်လောက်တဲ့အခြေအနေအထိကျွန်တော်တို့ဘလောက်ထိလုပ်ပြနိုင်မလဲဆိုတာအဲ့တော့လောလောဆယ်မှာတော့ဒီဟာနဲ့ပဲကျွန်တော်တို့တုံ့ပြန်ပါမယ်အဲ့လိုတုံ့ပြန် ICO ရဲ့အစဉ်ခံစားကိုတုံ့ပြန်နေတဲ့ ICO အကောင့်တွေပေါ်နေတာမှာအရေးကြီးဆုံးကတမတော်ရဲ့ခံခံနာပါပဲအဲ့တော့တမတော်ရဲ့ခံခံနာကဒီကျွန်တော်တို့အင်းနေကိစ္စလို့ဝင်လင်းမြင်သာမှုမရှိဘူးဒီအရေးယူတာလေးလည်းလင်းလင်းမြန်မြန်လွတ်တယ်ဆိုရင်နိုင်ငံတကာကတော့ကြည်လည်မှုရမှာမဟုတ်ပါဘူ
းဆရာဦးစီအောင်မြော်ဘယ်လိုမြင်ပါလဲဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်နိုင်မလို့မြင်ပါလဲ
အဓိကကအခုဟာကဒီနိုင်ငံတကာအတိုင်းဝိုင်းနဲ့အငင်းပွားနေတာပေါ့နော်အငင်းပွားနေတဲ့ခါကျတော့ကျွန်တော်တို့စီမှာဒီပြဿနာဖြစ်တယ်ဖြစ်တဲ့ခါကျတော့ဟိုအလုံးမှတ်မိလဲဦးမယ်အဲ့ဒီဟိုတမတော်ကဆိုရင်လည်းသူစုံစမ်းရေးကော်မရှင်တွေပါသူ့သူဖွဲ့တာလေးကတစ်ချိန်တစ်ချိန်လောက်သူလည်းလုပ်ခဲ့တယ်နောက်ကျွန်တော်မှတ်မိတော့ဆိုပြည်ထောင်ဝင်ဌာနကလည်းလုပ်တယ်ဒါပေမဲ့ဓာရီနဲ့ပတ်သက်ရင်နိုင်ငံတကာကဟိုဗာလဲအတိမတ်ပြုတ်တာတွေပါလေအလေးအလေးပြုတ်တာတွေမရှိဘူးဒါပေမဲ့အခု ICO ကြီးကြားတဲ့ခါကျတော့ဟိုကော်ဖီအနန်အစီရင်ခံစားလို့ပဲဒီရက်ပိုင်းတွေထဲမှာဆိုရင် ကုလဟိုပါလေဥယောပါတမဂါတို့ဘာတို့ကလည်းကျေညာချက်တွေသူတို့ထုတ်တာတွေကျွန်တော်တို့တွေ့တယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့သူတို့အမြဲတမ်းဟိုစောင့်ကြည့်နေတယ်ဒါတွေကိုဒီထဲမှာတွေ့တဲ့အချက်တွေပေါ့နော်ဥပမာလူခွင့်ရေးချိုးဖောက်မှုရာဇဝမှုကျူးလွန်မှုတွေဆိုရင်လည်းအရေးယူပါပါညာဆိုပြီးတော့ပြောတာတွေရှိတော့ပထမတစ်ဆင့်မှာတော့ဒီအစီရင်ခံစာရဲ့ထိရောက်မှုကတော့ရှိသွားပြီနိုင်ငံတကာအတိုင်းဝိုင်းထဲမှာပေါ့ဒါပေမဲ့အဲ့ဒီဥစ္စာကိုခုနကတော့ပြောသလိုပဲတကယ်အကောင့်ထဲပေါ်ပြဖို့တော့လိုတယ်အထူးသဖြင့်ဒီထဲမှာပါဝင်နေတာဟိုတက်မတော်လည်းပါတယ်နောက်နောက်ပြီးတော့မှဟိုဘာလဲလက်နက်ကင်နဲ့တခြားသောအဖွဲ့စည်းတွေပါတယ်နောက်အရက်သားတွေကျူးလွန်တဲ့ဟာတွေလည်းရှိတယ်အဲဒါတွေကိုဘယ်လောက်ထိဟိုလုံနိုင်မလဲပေါ့အဲဒုံဆန်းစုကြည်ကတော့သူကတော့ပြောပါတယ်အချိန်နည်းနည်းပေးပါပေါ့အချိန်နည်းနည်းပေးပါဆိုတော့အဲ့လိုတကယ်လို့အချိန်ပေးလိုက်လို့ဟိုခုနကတော့လိုပေါ့ဖြည့်ရှင်းပြတာကောင်းတယ်ဆိုရင်တော့နိုင်ငံတကာကလည်းလက်ခံလာမှာပေါ့ဒီအပြင်ကိုခုနကဟိုဟာကဟိုပြီးမသွားဘူးသူကဒီနေမြေဟာအခုချိန်ထိကိုဟိုကျွန်တော်တို့ကိုဟိုပြီးမသွားသေးဘူးအဲ့ဒီနေ့တုန်းကဆိုရင်လဲဟိုဘာပြောလဲဆိုတော့ဟိုအစဉ်ပြေတဲ့အချိန်ပေါ့အစဉ်ပြေတဲ့အချိန်လုံခြုံရေးရအာမခံချက်ရှိတဲ့အချိန်ဟိုသွားလို့ရမယ်ဆိုတော့အဲ့ဒါကလည်းဘယ်ချိန်မှလဲဟိုမသိနိုင်ဘူးအဲ့ဒါလိုမျိုးသွားခွင့်တရင်ဌာနတွေပေါ့နော်သွားခွင့်မရှိသေးသရွေ့ပြီးတော့မှနောက်ခုနကတော့လို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးသရွေ့ကတော့ဟိုတစ်ဖက်ကရတဲ့အသံနဲ့ပဲသူတို့အသုံးပြုမယ်ဆိုတာကတော့ကျွန်တော်တို့ဘယ်လိုမှငြင်းလို့မရဘူးကြောင်မလို့ခုနကတော့ ICOE ကိုတေချာအကောင့်ထဲပို့ဖို့လိုတယ်ပြီးတော့မှဒီခုနကတော့လို့ပေါ့ပွင့်လင်းမြင်သာမှုရှိအောင်အဲ့ဒီနေရာကိုတည်င်းတောက်တွေပါလေသွားခွင့်ပြုတာအခုဆိုနှစ်တည်းလဲကြာခဲ့ပြီလေအဲ့ဒါတွေလုပ်ပေးဖို့လည်းလိုတယ်နောက်တစ်ခုကတော့ဘာပြောတာကုလသမဂ္ဂထဲမှာဆိုရင်ကိုစိတ်ကြိုက်အဖွဲ့စည်းပေါ့ကိုမကြိုက်ဘူးဆိုလည်းမပူပေါင်းတယ်ပေါ့ကြိုက်တဲ့အဖွဲ့စည်းဆိုရင်တော့ပူပေါင်းပါဝင်ဖို့တော့လိုတယ
်နိုင်ငံတကာကအတိမတ်ပြုနိုင်တဲ့ဒီ credibility ပေါ့နော်အဲ့လိုရှိနိုင်မယ့်အဖွဲ့စည်းဆိုဆရာဘလို့မြင်ပါလဲဘလို့မျိုးလူကဘလို့အဖွဲ့စည်းမျိုးကဝင်ပြီးတော့ဒါမျိုးတွေကိုဟိုဥစီတောင်းမင်းပြောလို့ပေါ့နော်ဒီလိုမျိုးကိုးကားစရာအထောက်ထားရအောင်လုပ်ဟိုလုပ်နိုင်တယ်လို့ဒီနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်သူကလုပ်နိုင်မလို့
လောလောဆယ်ကတော့နိုင်ငံကတော့ကုလသမဂ္ဂအထူးဥပဒေအထူးကိုယ်စားလှယ်နေတော့ဝန်ကြီးကဆက်ဆံရေးကောင်းတော့အဲသူနဲ့ပဲချိတ်ဆက်ပြီးလောလောအဆင်ပြေဝင်နေတူတယ်ဘာလို့ဆိုတော့လူခွင့်ရေးကွန်ဖရင့်နဲ့ဆိုလို့ရှိရင်ဝန်ကြီးကအဆင်မပြေဘူးအဲ့တော့အဆင်ပြေတဲ့လူနဲ့ပဲချိတ်ဆက်ဖို့လိုတယ
်နိုင်ငံတကာရဲ့ပုံရိပ်နဲ့ပတ်သက်ပြီးတော့ narrative ဟိုပေါ့လေမကောင်းတဲ့ဥစ္စာကိုဟိုပြန်ပြီးကောင်းအောင်လုပ်ကမီဒီယာတွေမှာတာဝန်ရှိတယ်လို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့ဥစီတော်မြင့်အမြင်ကိုသိပြရစီဘယ်လိုမြင်ပါလဲ
မီဒီယာဆိုတဲ့ဥစ္စာကကျွန်တော်တို့ကဟိုရိုးရိုးလေးပြောမယ်ဆိုတာကဘာလုံးရဲ့အမှန်တရားပါပဲဖြစ်နေတဲ့ဟာတခုကိုမဖြစ်ဘူးဆိုတဲ့ဟာမျိုးပေါ့နော်လုံးဝဆန့်ကျင်ဘက်ကြီးကျွန်တော်တို့ဟိုလှုပ်လို့ရမှာမဟုတ်ဘူးတကယ်ပုံရိပ်ကိုပဲကျွန်တော်တို့ကပြန်ဖော်တာမီဒီယာဆိုတဲ့သဘောတဘာဝဒါပေမဲ့အဲ့ဒီထဲမှာတော့ရှိတာပေါ့နော်မတူတဲ့ဒီမီဒီယာတွေရဲ့သဘောတဘာဝအကြောင်းမို့လို့နောက်နိုင်ငံတွေနဲ့ဟိုကွာခြားတဲ့သဘောတဘာဝအကြောင်းမို့လို့နည်းနည်းလေးခုနလိုအခြေကားတာနည်းနည်းလေးမမှန်မကန်လောက်တာဒါကတော့ရှိမှာပဲဒါပေမဲ့ရေးစီးကြောင်းကြီးကတော့အဲ့လိုမဟုတ်ဘူး तू ဖြစ်တဲ့အဖြစ်အပျက်ကို तू ကဟိုပြန်ပြီးတော့မှထင်ဟအောင်စူးစမ်းကြတာကြီးပဲအဲ့တော့အရေးကြီးတာကတကယ်ဒီမှာကောင်းတဲ့ဟာတွေလှုပ်ထားတယ်ဆိုရင်အဲခုနတော့ကပြောသလိုမီဒီယာတွေကလည်းကောင်းတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတင်ပြကြမှာပဲအခုလိုလိုစရာရခိုင်ပြည်နယ်မှာအဲ့ဒီဖြစ်နေတဲ့ပြဿနာကအဲ့လိုမျိုးတင်ပြဖို့နေနေသသားကျွန်တော်တို့ဒီမှာလွတ်လပ်တော့သွားခွင့်ရမှာရမှာမရခဲ့ပဲမရတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုလုပ်တင်ပြမလဲအဲ့ဒါတွေနဲ့ပတ်သက်လို့အစိုးရတော်၎င်းဘသူကတော်၎င်းပေါ့နော်မီဒီယာကိုအပြစ်တင်မယ်ဆိုရင်ကျွန်တော်ထင်တယ်အဲ့ဒါမှားမလို့ထင်တယ်အဲ့ဒီဥစ္စာတကဘာလုံးလည်းဒီတိုင်းပဲဘသူမှကျွန်တော်ထင်တယ်အပြစ်တင်စရာအကြောင်းကိုမရှိဘူးအရေးကြီးတာကိုပုံရိပ်ကောင်းအောင်လုပ်ပြီးရင်ကိုလုပ်ရက်တွေကောင်းအောင်လုပ်ပြီးပြီဆိုရင်ဘယ်မီဒီယာမှကိုစိုးရိမ်စရာလည်းမလိုကဲကြည့်လို့ရတယ်မြင်လို့ရတယ်မေးမြန်းလို့ရတယ်ဒီလိုပဲသွားမှာဒါကဘာကြီးကသွားနေတယ်ဒီစီကြောင်းပဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆိုတော့အရေးကြီးတာတော့ဒီမြန်မာအစိုးရပြန်ကြားရေးဌာနပေါ့နော
်
ပြန်ကြားရေးဌာနကအဓိကလုပ်အောင်ပဲပေါ့ဒီလိုမျိုးပုံရိပ်ပြန်ပြီးကောင်းလာစေတဲ့ဟုတ်ကဲ့အများကြီးကျေးဇူးတင်ပါတယ်ဆရာပ
ါတော်ခင်မြို့သက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့နိုင်ငံရေးစကားဝိုင်းစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ကျွန်မတို့ VOA မြန်မာပိုင်းစီစဉ်ကိုဆက်သွယ်လို့ရဆိုရင် email လိပ်စာ bamis@voanews.com ကိုဖြစ်စေစာရိုက်လိပ်စာရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုဖြစ်စေစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။လိုင်းဒိုမီတာ 19.25 32 လိုင်းလက်မီတာ 190 kHz 1595တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစားကဏ္ဍအစားထုတ်လွှင့်ပေးမဲ့ချစ်သူများနဲ့အထူးအစီအစဉ်တည်တောင်းလှကဏ္ဍနဲ့အတူထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ရင်အရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။နောက်ဆုံးတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုပြည်တော်စုလွှတ်တော်တွင်ရောက်ရှိခဲ့ပါပြီ။ငကိုကပြည်ခိုင်ဖြိုးနဲ့တပ်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်း5ခုNDI ဥဆောင်တဲ့45ဦးကော်မတီကပြည်စုတဲ့ဥပဒေမူကြမ်း2ခုစုစုပေါင်း9ခုလွှတ်တော်ထဲရောက်လာရတာကနေအားလုံးကိုစူးစီးလိုက်ပြီးနောက်ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်း2ခုပေါ်ပေါက်လာတာဖြစ်ပါတယ်။အဲ့ဒီဥပဒေမူကြမ်းမှာလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်ပြည်လုံးကျွတ်ဆန္ဒခံယူဝဲပါလုံးဝဖြစ်မဲ့ပုံမှန်436ကကြီးနဲ့အကျုံးဝင်တဲ့အပိုင်းနဲ့ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံတာနဲ့ပြင်နိုင်တဲ့ပုံမှန်436ခခွေနဲ့ဆိုင်တဲ့အပိုင်းဆိုပြီးနှစ်ပိုင်းခွဲထားပါတယ်။လွတ်တော်ဟာအပိုင်းနှစ်ပိုင်းကိုသီးရစီခွဲပြီးဆုံးဖြတ်ချက်ရယူမှာဖြစ်ပါတယ်။တမတော်သားကိုယ်စားလှယ်တွေကသူတို့တင်ထားတဲ့ဥပဒေမူကြမ်းတွေကိုသီးရစီတစ်ခုစီလွတ်တော်တွင်တင်ဆွေးနွေးဆုံးဖြတ်ဖို့တောင်းဆိုခဲ့ပေမဲ့ဥပဒေကြမ်းပူးပေါင်းကော်မတီတွေရဲ့ဆုံးဖြတ်ချက်အတိုင်းအခုနောက်ဆုံးအားလုံးကိုဥပဒေကြမ်းဆိုတဲ့ခေါင်းစဉ်တစ်ခုထဲအောက်မှာနှစ်ပိုင်းခွဲပြီးဆွေးနွေးပုံမှန်တစ်ခုချင်းစီတစ်ချက်ချင်းစီကိုဆန္ဒမဲလက်မှတ်တွေအသုံးပြုပြီးလျှို့ဝှက်မဲပေးစနစ်နဲ့မဲခွဲဆုံးဖြတ်သွားတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်2008ဖွဲ့စည်းပုံပြင်ဆင်ရေးဘလို့အဖြစ်ရလထွက်ပေါ်လာမလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်
။လက်ရှိပြည်ထောင်စုလွှတ်တော်ရဲ့ရောက်သွားပြီဖြစ်တဲ့ဥပဒေမူကြမ်းကိုအရေးလေ့လာကြည့်ဖို့လိုပါတယ်။ဒီဥပဒေမူကြမ်းထဲမှာပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်း5ခုပါပါတယ်။ပြည်ခိုင်ဖြိုးပါတီကြောင်းကုတ်အမတ်ဦးသိန်းထွန်းတင်ထားတဲ့ဥပဒေမူကြမ်းမှာပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုတမရကရွေးချယ်ခန့်အပ်တာမျိုးမလုပ်ပဲသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်ဖို့ဆိုပြီးပြင်ထားပါတယ်။သူနဲ့အနှစ်သာရချင်းတူတာကတက်မတော်သားကိုစလေဘုံမှုချုပ်အောင်ဆန်းချစ်တင်ထားတဲ့ဥပဒေမူကြမ်းပါ။အဲ့ဒီမှာတော့ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်ကရွေးချယ်ရမယ်အပြင်ရွေးချယ်ခံရတဲ့ဝန်ကြီးချုပ်နဲ့လွှတ်တော်ညှိနှိုင်းပြီးသက်ဆိုင်ရာပြည်နယ်နဲ့တိုင်းဝန်ကြီးဌာနတွေတက်မှတ်ဖို့ဝန်ကြီးရွေးချယ်ဖို့ပြင်ဆင်ထားပါတယ်။ပြည်ခိုင်ဖြိုးမိထီလာအမတ်ဒေါက်တာမောင်သိန်းတင်တဲ့ဥပဒေကြမ်းမှာတော့တမရကိုလုတ်ပိုင်ခွင့်နည်းနည်းရှော့ချဖို့ပြင်ဆင်ထားပါတယ်။အဲ့ဒီအချက်ကိုပြင်ဆင်နိုင်ခဲ့ရင်တော့လက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာတမရဒုတမရတာဝန်မယူနိုင်ုံမကပြည်ထောင်စုဝန်ကြီးပြည်နယ်နှစ်တိုင်းဝန်ကြီးချုပ်တာဝန်လောက်ကိုတောင်ယူနိုင်တော့မယ့်အခြေအနေရှိတော့မှာမဟုတ်ပါဘူး။ပြည်ခိုင်ဖြိုးအမတ်ဦးဆိုင်တန်းနိုင်တင်ထားတဲ့ဥပဒေကြမ်းမှာတော့ကာလုံးလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အာဏာကိုတိုးမြင့်ပေးဖို့ပြင်ဆင်ထားပါတယ်။အဲ့ဒီဥပဒေကြမ်းမှာကာလုံးကိုနှစ်လတစ်ကြိမ်ကျင်းပဖို့ကာလုံးအဖွဲ့ဝင်၅ယောက်ကခေါ်ခိုင်းရင်အစည်းအဝေးကျင်းပပေးဖို့လိုအပ်ရင်လွှတ်တော်ကိုဖြတ်သိမ်းနိုင်တဲ့အထိအကြံပေးခွင့်ရှိဖို့စတဲ့အချက်တွေအစိုးပြုထားပါတယ
်။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့45ဦးကော်မတီကတင်တဲ့ဥပဒေကြမ်းမှာတော့အချက်ပေါင်း114ချက်ပါဝင်ပါတယ်။အရေးကြီးတဲ့ပြင်ဆင်မှုတွေအဖြစ်လာမယ့်တတိယအကြိမ်လွှတ်တော်တက်တန်းကာလကစတက်မတော်သားကိုယ်စားလှယ်ဥယေကို15ရာခိုင်နှုန်း10ရာခိုင်နှုန်း2030ခုနှစ်အရောက်မှာ5ရာခိုင်နှုန်းအထိလျှော့ချဖို့အဆိုပြုထားပါတယ်။ဒါအပြင်နိုင်ငံတော်၏အမျိုးသားနိုင်ငံရေးအခမ်းအနားတွင်တက်မတော်ကပါဝင်ထမ်းဆောင်ရေးဆိုတဲ့နေရာမှာပြည်သူဆန္ဒနှင့်အညီဆိုတာကိုဖြစ်ဆွထားပါတယ်။ကာလုံထဲမှာတက်မတော်ကခန့်အပ်တဲ့နေဆက်ရေးဝန်ကြီးကိုနှုတ်ပယ်ပြီးလွှတ်တော်ဒုက္ခနှစ်ယောက်ကိုထည့်သွင်းရင်းရွေးကောက်ခံပုဂ္ဂိုလ်တွေပါဝင်မှုတိုးမြင့်ထားပါတယ်။ဒေါ်ဆန်းစုကြည်ကိုတမရဖြစ်ရေးကန့်သတ်ထားတဲ့ပုံမှန်59ဆလုံးကိုပယ်ဖျက်လိုပါတယ်။ဖွဲ့စည်းပုံပြင်ရေးမှာလည်းလွှတ် တော်ကိုစလေ85ရာခိုင်နှုန်းကျော်နေရမှာ3ဘုံ2ဘုံကျော်ဆိုပြီးပုံမှန်436ကိုပြင်ဖို့အဆိုပြုပါတယ
်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်းနဲ့ NLD ဘက်ကတင်တဲ့ဥပဒေမူကြမ်းတွေကိုနှိုင်းယှဉ်ကြည့်ရင်အရှိန်နဲ့အနောက်တောင်နဲ့မြောက်ပြရာဒလန်တန်ဒလန်စန့်ကျင်ဘက်ဝေးကွာနေတာတွေ့နိုင်ပါတယ်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေကြမ်းတွေမှာပုံမှန်261ဝင်ကြီးချုပ်ခန့်ရေးအချက်ကလွဲရင်ကြံအချက်တွေဟာလက်ရှိ2008ဖွဲ့စည်းပုံကိုပိုးပြီးတင်းကျပ်ပိုးပြီးဒီမိုကရေစီမဆန်တဲ့ဘက်ပြင်ဖို့ဆန္ဒရှိတာပြသနေပါတယ် NLD ဘက်ကတော့2008ဖွဲ့စည်းပုံကိုဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံဘက်နီးစပ်လာအောင်ပြင်ကျင်တဲ့သဘောတွေ့ရပါတယ်ဒီနေရာမှာ NLD ဘက်ကပြည်내နဲ့တိုင်းဝင်ကြီးချုပ်တွေကိုသက်ဆိုင်ရာလွှတ်တော်တွေကပဲရွေးချယ်မဲ့ကိစ္စတင်ပြထားတာမတွေ့ရပါဘူး။အကြောင်းကတော့အဲ့ဒီပြင်ဆင်ချက်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့အထဲပါပြီးဖြစ်နေတာကြောင့်လည်းဖြစ်နေတယ်လို့ NLD ကတင်ထားတဲ့လွှတ်တော်ရင်းတက်မတော်သားကိုယ်စားလှယ်ပါဝင်မှုအချိုးအစားနဲ့ချိတ်ဆက်လိုတာကြောင့်လည်းဖြစ်နိုင်ပါတယ်။အဓိပ္ပာယ်ကတော့ NLD ဘက်ကအဆိုပြုတဲ့လွှတ်တော်တွင်တက်မတော်သားအချိုးအစားကိုလွှတ်တော်သက်တမ်းနှစ်အလိုက်ရှော့ချရေးကိစ္စပြင်ဆင်ဖို့မအောင်မြင်ခဲ့ရင်ပြည်내နဲ့တိုင်းဝင်ကြီးချုပ်တွေကိုတက်မတော်သားတွေအပါအဝင်သက်ဆိုင်ရာလွှတ်တော်တွေကပဲရွေးမဲ့အချက်ကိုလည်းသဘောမတူနိုင်ဘူးဆိုတာမျိုးဖြစ်နိုင်ပါတယ်2008ဖွဲ့စည်းပုံကိုပြင်နိုင်တဲ့ပြည်ထောင်စုလွှတ်တော်မှာလက်ရှိကိုယ်စားလှယ်စုစုပေါင်း654ယောက်ရှိပါတယ်ပုံမှန်တစ်ခုဒါမှမဟုတ်တစ်ခုချင်းစီကိုပြင်ဆင်နိုင်ဖို့အတွက်အနည်းဆုံးကိုယ်စားလှယ်491ယောက်ထောက်ခံဖို့လိုတယ်လို့ဥပဒေချမ်းပူပေါင်းစီစစ်ရေးကော်မတီအတွေ့အမှုဒေါက်တာမြတ်ညာနာစုကလွှတ်တော်တွင်မှရှင်းပြပါရယ်လက်ရှိပြည်ထောင်စုလွှတ်တော်မှာ NLD က383ယောက်တက်မတော်သားကိုယ်စားလှယ်က166ယောက်ပြည်ခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီဝင်တွေစုစုပေါင်း105ယောက်ရှိနေပါရယ်ဒီအရေးအတွက်ကိုကြည့်ရင် NLD နဲ့တက်မတော်နှစ်ဖက်စလုံးကသဘောတူတဲ့ပုံမှန်အချက်တွေလောက်ကိုပဲပြင်ဆင်နိုင်ပါလိမ့်မယ်။ပြည်ခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီတွေရဲ့သဘောထားကတော့တိတ်ပြီးအရေးမပါလှပါဘူး
။အခြားတစ်ဖက်ကကြည့်ရင်တော့လွှတ်တော်တွင်ကိုတက်မတော်နဲ့ပြည်ခိုင်ဖြိုးကတစ်ဖက် NLD ကတစ်ဖက်နှစ်ဖက်တင်ပြထားတဲ့ဥပဒေကြမ်းတွေမှာပါတဲ့ပြင်ဆင်ချက်တွေကဘယ်အရေးကြီးတဲ့အချက်မှမှနှစ်ဖက်စလုံးပြင်ဆင်လိုတဲ့သဘောထားတူညီနေတာမတွေ့ရပါဘူး။ကြောက်တာမအနေနဲ့ကဲခတ်ရရင်အခုဥပဒေကြမ်းပြင်ဆင်ချက်တွေကိုလွှတ်တော်တွင်ဆွေးနွေးမဲခွဲဆုံးဖြတ်သည့်တိုင်85ရာခိုင်နှုန်းကျော်ထောက်ခံပြီးပြင်ဆင်နိုင်မယ့်အချက်တွေ့မြင်ရဖို့ခဲယဉ်ပါလိမ့်မယ်။ဒါပေမဲ့လွှတ်တော်တွင်မဲခွဲဆုံးဖြတ်တဲ့အခါရလာတဲ့ရလဒ်တွေကိုကြည့်ပြီးဘယ်အင်အားစုကဘယ်အချက်ကိုထောက်ခံတယ်ကန့်ကွက်တယ်ဆိုတဲ့ကိစ္စပေါ်ပေါက်လာမှဖြစ်တယ်လို့အင်အားစုအသီးသီးရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးတကယ့်သဘောထားအမှန်လဲပေါ်ပေါက်လာနိုင်မယ်ဖြစ်ကြောင်းပါ။
ဥစီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်းင်းလာနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကမ်းကိုဖိတ်ခေါ်ပါရစေရှင်။
ရရှိမှာမြန်မာနိုင်ငံတွင်အခု2020ခုနှစ်မှာအစိုးရအဖွဲ့အလှည့်အပြောင်းဖြစ်လာနိုင်တဲ့အထူးထူးရွေးကောက်ပွဲတရကျင်းပဖို့ရှိနေပါတယ်။နှစ်ပေါင်းများစွာဆေးဥချိုးအောင်နေခဲ့ရပြီးတဲ့နောက်ရပ်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေချိန်မှာကျင်းပတဲ့တတိယကြိမ်မြောက်အထူးထူးရွေးကောက်ပွဲကြီးဖြစ်မှာပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်မှုလိုတာတွေစသဖြင့်ရွေးကောက်ပွဲဥပဒေတွေနဲ့ပတ်သက်လို့ဟာခွက်တာခွက်တွေကိုအခုအင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြေမြလူရဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပြဖို့ထားမယ်ဆိုရင်ဒိုင်းရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က12322822554ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့် direction တွေကိုကြိုးစားပါရစေခင
်ဗျ။အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးမရေးသနာကျော်စီစဉ်တင်ဆက်ထားတဲ့ချစ်သူများနဲ့အထူးစီစဉ်တေကန်နာကိုလည်းနားဆင်ကြရအောင်ပါရှင်။
မချာနေရပြူရောင်နေနေတကယ်ပဲဆလုံးမာလေဒူလေးလေးရှင်တိတ်ကောင်းမယ်အ
မေရဲ့ဘမပုံနေလေမြင်ရင်ထွက်လာရင်ကိုပြတ်သွားနိုင်နေငါကနေကြလိမ့်ပါပဲနေတော့ခက်တာခဏတော့ငါရှိနေနေချင်မာတဲ့တလုံးမေ
မမနာမလဲဘူးမသိခြင်းဘူးအလုံးမင်းမရှိလို့ပြေဘူး
မင်္ဂလာပါရှင်ပြီးခဲ့တဲ့တောက်ကြာ February 14ရက်နေ့က Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်တာမလို့လူမှုကွန်ရက်တွေပေါ်မှာတော့ချစ်သူတွေအချင်းချင်းပြီးတော့ချစ်တဲ့ခင်တဲ့သူတွေကြားမှာ online ကနေပြီးတော့အ ਨੇ စုံအသေးပုံလေးတွေပေးတာပန်းလေးတွေပေးတာတွေ့ရမှာထင်ပါရဲ့เนาะအဲ့ဒီနေ့ကခရီးရဲ့အယူဆကဆင်းသက်လာတယ်ဆိုပေမဲ့ချစ်ချင်းမြတ်တာကိုအတိအမှတ်ပြုတဲ့နေ့မလို့ကမ္ဘာနေရာအနှံ့အပြားမှာ Valentine's Day ချစ်သူများနေ့ကိုပါဝင်ပြီးတော့ဆင်နွှဲလာကြတာပါဒါကြောင့်ကျမလည်း VOA ပရိသတ်တွေနဲ့ချစ်သူများနေလုံးလေးလိုင်းပုံကနေပြီးတော့ Valentine's Day ကိုဆင်နွှဲကြပါလိမ့်ရှင်။ Valentine's Day အမှတ်တရဒေးတောင်းလာတဲ့သူတွေထဲမှာဆိုရင်တော့စုစုကစစ်တွေမျိုးကချစ်ရတဲ့သူအတွက်ဆိုပြီးတော့ငယ်ငယ်လေးရဲ့ထာဝရချစ်သူတခြင်းလေးဖွင့်ပေးပါလို့တောင်းလာပါတယ်။သူ့ကိုအရန်ချစ်ပါတယ်။အမြဲတမ်းလည်းချစ်နေမယ်လို့ပြောပေးပါ။ VOA ကအကူအမတွေ Valentine's Day မှာပျော်ရွှင်ပါစီနော်တဲ့။ဟုတ်ကဲ့ပါရှင်။စုစုတယောက်လေးချစ်ရတဲ့သူစီကချစ်ချင်းမြတ်တာတရားတွေပို့ပြီးတော့ရရှိလက်ခံနိုင်ပါစေလို့ဆုတောင်းပေးပါရစေ
။မင်းကငါချစ်တာအကန့်တတော်ရှိဘူးကွာ။ဒါကိုမေလေးယုံကြည်ပေးစမ။
သောရရှင်တယောက်ကချစ်သူများနေတွင်နောက်နှစ်ပေါင်းများစွာအတိုင်းချစ်အနာမှာအမြဲတမ်းရှိပေးပါမယ်တဲ့။တောင်ကုန်းမြို့မှာနေတဲ့မတဲစုအောင်ကိုကျွန်တော်ထက်ဆိုင်မယ်ဂတိပေးပါတယ်လို့ပြောလာပါတယ်။ဖြိုးကြီးနဲ့ရှင်ဖုံတီဆိုထားတဲ့ကဘာအပြင်ဘက်ဆိုတဲ့တခြင်းလေးထုံးလွှင့်ပေးပါတယ်။ဟိုးရင်တွေကနားထောင်ခဲ့ရတဲ့အချစ်တခြင်းဟောင်းလေးအချစ်တခြင်းကောင်းလေးဖြစ်ပါတယ်နော်။အခုဖြိုးကြီးနဲ့ရှင်ဖုံပြန်တီဆိုထားတဲ့ကဘာအပြင်ဘက်ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ကြပါစို
့။多久没吃个瓦煲来马拉鬼可以在那捏大煲地道也没擦你把的吐着的的沙煲就在那里要围挂牙鬼三家的捏大煲
Valentine's Day ချစ်သူများနေရာချစ်သူဆုံးနေ့ကြပေါ်ပေါက်တဲ့အချစ်မျိုးကိုပဲကန့်တက်ပြီးတော့ဆင်နွှဲတာမဟုတ်ပါဘူးနော်။ကမ္ဘာတစ်ဝန်းကလူပေါင်းများစွာကသူတို့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေပေါ်မှာချစ်ချင်းမြတ်တာကိုအမှတ်တရဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့ဒီချစ်သူများနေရာအနောက်တိုင်းယဉ်ကျေးမှုခရီးရန်အယူဆဖြစ်တယ်ဆိုပြီးတော့ပြည်ပကန့်တက်မှုတွေရှိလာပါပါကစ္စတန်နိုင်ငံမှာဆိုရင်ဒီ February 14ရက်နေ့မှာကြာရောက်တဲ့ Valentine's Day ချစ်သူများနေ့ကအချင်းစာရိတ်တာကိုပြပြစေတယ်လို့သတ်မှတ်ပြီးတော့သူတို့နိုင်ငံမှာပိတ်ပင်မှုအဆုံးဖြတ်ချက်ချထားပါတယ်။ Indonesia နဲ့ Saudi Arabia နိုင်ငံတို့မှာလည်းဒီ Valentine's Day ဆင်နွှဲမှုတွေကိုပိတ်ပင်ထားပါတယ်။ချင်းမြင်တဲ့စမီးဒေတာကချစ်ရတဲ့သူဇနီးလေး TN နားဆင်စေဖို့ဆိုပြီးတော့ချင်း Royal ဆိုပြီးတော့တချင်းတောင်းလာတဲ့သောရဆင်ကတော့ဇော်ပိုင်နဲ့မေခလာဇုံရဲတီဆူထားတဲ့အဲ့ဒီလောက်တောင်ချစ်ရသည်ဆိုတဲ့တချင်းလေးလွှင့်ပေးပါဗျို့ရေတဲ့။မေခလာရဲ့တချင်းဟောင်းလေးကိုဇော်ပိုင်နဲ့ပြန်တွဲပြီးတော့တည်ဆူထားတဲ့အဲ့လောက်တောင်ချစ်ရသည်ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ရအောင်ပါနော
်
ချင်းနားကပါဆိုပြီးတောင်းလာတဲ့မာရီယာအလမ်ကတော့ချစ်ရတဲ့သူတွေအားလုံးအတွက် Valentine's Day ချစ်သူများနေ့အမှတ်တရမေတ္တာဒေလက်ဆောင်ပါလာပါတယ်။ကျွန်တော်ချစ်သူကောင်မလေးအတွက်သချင်းတောင်းခြင်းလို့ပါ။ရွှေထူးရဲ့အချစ်စစ်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါ။သူ့ကိုအယံတရိယပြီးတော့အယံလွမ်းနေပါတယ်။မပြောင်းလဲတဲ့အချစ်တွေနဲ့ချစ်နေလျက်ပါဆိုတာသူသိစေချင်ပါတယ်။ကျွန်တော်နာမည်ငိမ့်အောင်ပါ။ပလဲမျိုးကပါဆိုပြီးတော့သူ့ရဲ့ချစ်သူကောင်မလေးအတွက်ရွှေထူးရဲ့အချစ်စစ်ဆိုတဲ့သချင်းလေးတောင်းဆိုလာပါတယ်။
Can't you imagine how my name in my dream Yeah, town chi Well, I need only My two zambu chi se May it kake shi me Dago na le ye pi de
American Bia Zuma Amadea no sa kebya Tote gomini jiri ma အခြေဆုံးဖြစ်တဲ့ Hallmark Card Company ကလွန်ခဲ့တဲ့နှစ်တရာကျော်1973ခုနှစ်ကစပြီး Valentine's Day ကပ်ပြားတွေထုတ်ခဲ့တာဖြစ်ပါတယ်။ဒီလိုမျိုး Valentine's Day လက်ဆောင်ပေးတဲ့နေရာမှာလက်ဝတ်ရည်နာအပါအဝင်ဒီကပ်ပြားတွေပန်းစည်းတွေအတွက်သုံးဆွဲတဲ့ငွေကလက်ဝတ်ရည်နာအတွက်ဝယ်ယူတဲ့တန်ဖိုးဒေါ်လာ $4,300 ရှိပြီးတော့ပန်းစည်းတွေအတွက်ဒေါ်လာ $2,000 နောက်ပြီးတော့ကပ်ပြားတွေဝယ်ယူမှုပတ်စံကဒေါ်လာ $10,000 ရှိပါတယ်လို့ American လက်လီအယောင်းဝယ်သမတ်ကစီရင်ထုတ်ပြန်ခဲ့တာပါ။ဒီလိုမျိုးစီရင်စရာကိန်းဂဏန်းအရာစီးပွားရေးကိုလည်းအထောက်အပြုလူမှုရေးကိုပါအကူအညီဖြစ်စေတဲ့ Valentine's Day ချစ်သူများနေ့ဆိုတာဘယ်နိုင်ငံဘယ်လူမျိုးရဲ့ delay ထုံးစံပဲဖြစ်ပါစေ။ရွာကြီးတူရွာလူမျိုးဆက်ဆက်နီးကပ်လာတဲ့ကဘာကြီးတွေချစ်ချင်းမြတ်တာကအထူးလိုအပ်နေခြင်းမလို့ Valentine's Day ချစ်သူများနေ့ကိုဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ
်။
ပြောင်းလဲကိုရောက်နေတဲ့ ရွေးခင်ငင်းတွေအတွက်တချင်းလွှင့်ပေးပါလို့မိုင်းဆိုတဲ့သွားရှင်တောင်းလာပါတယ်သူ့ကိုအရန်ချစ်တယ်ထာဝရအဆုံးထိချစ်နေမယ်လို့ပြောပေးပါလို့လည်းဆိုလာပါတယ်သူတရတာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ view အရန်ပျော်စရာကောင်းတဲ့တင်လေးပါပဲ ဒီလိုအစီအစဉ်လေးတင်ဆက်ပေးတာအရင်ကြိုက်နှစ်သက်ပါတယ် VOA အဖွဲ့သားများကျေးဇူးတင်ပါတယ်လို့ပြောလာပါတယ် VOA ပရိသတ်တွေအားလုံးရော VOA ကိုနားမထောင်တဲ့သူတွေကိုပါဒီကမ္ဘာပေါ်မှာမုန်းတိမှုတွေကိုအချက်နဲ့ဆေးပြစ်နိုင်ရင်အကောင်းဆုံးမလို့အချက်တချင်းလေးတွေလွှင့်ပေးရတာအမတန်စိတ်ချမ်းသာစရာကောင်းပါတယ်တယောက်နဲ့တယောက်ချက်ချင်းမြစ်တာတွေမျှဝေရတာလည်းအမတန်မင်္ဂလာရှိရဲ့အလို့ပါနော်ကျွန်မကတော်ရရှင်တွေအားလုံးအတွက်ဇုံတွဲတချင်းလေးတစ်ပုဒ် Valentine နေ့တေးလက်ဆောင်ပါချင်ပါတယ်ရှင်မျိုးချော့မြိုင်နဲ့ train တော်ဖို့တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းလေးကိုသရရှင်နေအားလုံးနှစ်ကြိုက်သဘောကြမယ်ထင်ပါရဲ့နော
်မိုးလေးဖွဲ့ရုံတတိယဒေမြင်နေတဲ့ပြင်းတကစီပဲ
မြတ်တာဒေလက်ဆောင်တခြင်းပါကြသလိုပဲကိုချစ်သူခင်သူတွေအတွက်မြတ်တာဒေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA Facebook စာမျက်နှာမှာပဲဖြစ်ဖြစ်အီးမေးလ်ကပဲဖြစ်ဖြစ်စာရေးပို့လိုက်ပါ VOA အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါတယ် Facebook က VOA ပရိသတ်အနေနဲ့တော့ VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တေးတောင်းနိုင်ချစ်သူအတွက်အမတ်တရားစကားလေးတွေလာပြောထားနိုင်ပါတယ်ရှင်ကိုတေးတောင်းခြင်းတဲ့သူရဲ့နာမည်နေရက်ကိုတော့ထည့်ရေးပေးဖို့မမေ့ပါနဲ့နော်ချစ်ချင်းရဲ့နဲ့နေလေထဲမှာတင်းပြန့်ထုံပါစေ
麦衣丹娜就シーズン投練背けれ赤土苗に2戦အထူးအစီအစဉ်ကဏ္ဍဖြစ်ပါရဲ့ရှင်ဒီကဏ္ဍကိုတင်းလာနေမနေ့ပိုင်းမှာလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်အခုမတ်လိန်မာနဲ့ကိုငင်းချန်တို့ဒီစီဇန်တက်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဇပွဲထိုးတဲ့ဆက်ရုပ်အသစ်ကလေးတယောက်ရောက်နေပါတယ်။ခင်မီယာလို့ခေါ်တဲ့ဆက်ရုပ်ကလေးဟာ fast food အမြန်ရအစားအသောက်ဆိုင်တစ်ခုမှာဇပွဲထိုးနေတာပါ။ဒီဆက်ရုပ်ကိုဂျပန်နိုင်ငံကတည်ထောင်တာဖြစ်ပြီးစစ်ပွဲတွေပဋိပက္ခတွေဖြစ်ပွားတဲ့နိုင်ငံကလူတွေအတွက်စိတ်ဝင်စားစရာဖြစ်နေတာပါ။လူငယ်နောက်မျိုးဆက်တွေအနေနဲ့ဒီလိုဆက်ရုပ်တည်ထောင်မှုကိုမြင်တွေ့ပြီးစိတ်ဝင်စားလာစေဖို့ရည်ရွယ်တယ်လို့စိုင်းပိုင်ရှင်ဖြစ်သူမိုဟာမက်ရာဖီရှာဇက်ကပြောပါတယ်ဆေးရုပ်ကလေးထင်မီယာဟာမိဖို့ဆောင်ကနေစားသုံးသူတွေစီကိုအစားအသောက်တွေယူလာတာဖြစ်ပြီးသူသွားမဲ့လမ်းကိုလည်းစီစဉ်ရေးဆွဲထားပါတယ်အာဖဂန်မှာအခုလိုဆေးရုပ်စပွဲတို့အသုံးပြုတာပထမဦးဆုံးဖြစ်ပြီးတော့
နိုင်ငံရဲ့နည်းပညာဝန်ကြီးကလည်းအခုလိုနည်းပညာတိုးတက်အောင်ကူညီမယ်လို့ပြောပါတယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့ကလမ်းတွေပေါ်မှာထွေးထားတဲ့ PK River မှာပကြီလိုက်ဆွဲနေတဲ့ပကြီဆရာတစ်ယောက်အကြောင်းကိုတင်ပြပါမယ်။အသက်58နှစ်အရွယ်ရှိပြီဖြစ်တဲ့ဘန်ဝီလ်ဆန်ဟာပြီးခဲ့တဲ့15နှစ်အတွင်းလမ်းဘေးမှာထွေးချခဲ့တဲ့ PK River ကိုဆေးရောင်လိုက်ချယ်ပေးနေတာပါ။ဒါကထူးဆန်းတဲ့ဝါသနာတစ်ခုတည်းမကပဲအမှုပညာတစ်မျိုးဖြစ်တဲ့အပြင်ပြန်လဲအသုံးပြုတဲ့နီလန်းတစ်ခုလည်းဖြစ်ပါတယ်။သူ့လက်ရပကြီးတွေဟာငွေအခြေစည်းလေးတွေထက်နည်းနည်းပဲကြီးပြီးတော့လန်ဒန်မြို့ကလူကူးတရားတွေပေါ်နဲ့အနီးနားပတ်ဝန်းကျင်တွေမှာတွေ့နိုင်ပါတယ်။နာမည်ကြီးဖျားချောင်းပုံလေးတွေကိုပကြီးအဖြစ်ရေးဆွဲသလိုစိတ်တဆပကြီးပုံလေးတွေကိုလည်းသူကရေးဆွဲတာပါ။သူ့ရဲ့လှုပ်ဆောင်ချက်ကြောင့်သူ့ကိုချူးဝင်းကန်မန်လို့ပြီးခဲ့လူသားလို့လည်းနာမည်ပေးထားပါတယ်ခင်ဗျာ။
ပရရှားနိုင်ငံက French Bulldog တွေတကောင်ဟာလူတွေလိုစကိတ်စီးပြနေပါတယ်။ဒီ၅နှစ်သားခွေးမလေး Sonia ဟာ Ural တောင်တန်းက Chelyabinsk မြို့မှာနေထိုင်တာပါ။ဒီခွေးမလေးဟာငငယ်ကလေးကစကိတ်စီးဖို့ကိုစိတ်ဝင်စားတာဖြစ်ပြီးပါရှင်ဖြစ်သူ Dimitri ရဲ့တိုက်ခန်းထဲမှာပတ်စည်းနေခဲ့တာပါ။ Sonia လေးဟာစကိတ်စီးရတာကိုကြိုက်လွန်တဲ့အတွက်သူ့ကိုစကိတ်ကစားခွင့်ခေါ်သွားရပြီးသူ့အတွက်သီးသန့် skateboard တသက်ပါဝယ်ပေးထားပါတယ်။ဒီခွေးမလေးကိုတီးတက်လေ့ကျင့်စရာမလိုပဲသူ့အလိုလိုတဘာဝအလျောက်စီးတက်သွားတာလို့ပိုင်ရှင်ဖြစ်သူကပြောပါတယ်။အလွန်အကျွလေ့ကျင့်ရင်ခွေးမလေးခြေထောက်တွေလက်တွေဒဏ်ရာရသွားမှစိုးတဲ့အတွက်ဒီမီထရီဟာသူ့ခွေးကလေးကိုတပတ်တစ်ခါနှစ်ခါလောက်ပဲစကိတ်ကွင်းကိုခေါ်သွားပါတယ်။ဒါပေမဲ့အဲ့ဒီလိုသွားရတဲ့အချိန်ကျရင်ခွေးမလေးဟာစိတ်လှုပ်ရှားပြီးတခြားသူတွေရဲ့စကိတ်ဘုတ်တွေကိုလိုက်ကိုက်နေတယ်လို့ပိုင်ရှင်ဖြစ်သူကပြောပါတယ်ရှင်။
မတ်လီမန်နဲ့ကိုငင်းရန်တို့စီစီတက်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုခုလိုတင်းငွေတွင်နေညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ FRE ကနေအခုအတန်လွှင့်ပေးနေတဲ့တနားစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595ရူကနေပြန်ပြီးနားဆင်နိုင်ပါရဲ့ရှင်အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကတလှည့်ပြောပြပေးပါဦးမယ်ရှင
်တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တရုတ်စိုးရွားဘက်ကတုံ့ပြန်တဲ့နေရာမှာတရုတ်သမ္မတရှီကျင်းပင်ဟာစောပိုင်းကနေကပါဝင်ခဲ့တယ်လို့တရုတ်စိုးရွားဘိုင်းမီဒီယာကစနေနေ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။သမ္မတရှီကကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုကာကွယ်ထိန်းချုပ်ဖို့လုပ်တဲ့နေရာမှာလူတွေထင်ထားတာဆော်ပြီးတော့လုပ်ခဲ့တာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးဖေဖော်ဝါရီ3ရက်နေ့ကသူပြောခဲ့တဲ့မိန့်ခွန်းကိုတရုတ်မီဒီယာကဖော်ပြခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါအပေါ်မှာအာဏာပိုင်တွေဘက်ကကင်တွေဖြည့်ရှင်းပုံနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေဟာအကြီးအကျယ်ဝေဖန်ခံနေရတာဖြစ်ပါတယ်။တခွဲကအတီးပြည့်ချက်တွေရကဘာဝတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာ9580ရှိပြီးတော့ဒီတဲကအများစုဖြစ်တဲ့9054ယောက်ဟာတရုတ်နိုင်ငံကဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကစနေနေ့နောက်ပိုင်းမှာကြေညာလိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့အနီးယိုကိုဟာမာစိတ်ခံမှာတိကျခွဲစိုက်ကတ်ထားတဲ့ Diamond Princess ဇိမ်ခံသင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားသူ355ဦးရှိသွားပြီဖြစ်တယ်လို့ဂျပန်နိုင်ငံကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှာကြေညာလိုက်ပါတယ်။ဒီမော်မှာပါတဲ့အမေရိကန်နိုင်ငံသားခီးတဲ့တွေကိုလေရင်လွတ်ပြီးပြန်ခေါ်မယ်လို့အမေရိကန်ဆိုရတောင်းဝန်ရှိသူတွေကပြင်ဆင်နေတုန်းမှာပဲအခုလိုကူးဆက်တဲ့အရေးအတွက်တိုးလာတာဖြစ်ပါတယ်။ဟောင်ကောင်ကတချို့စောင့်တွေကိုကိုရိုနာဗိုင်းရပ်စ်ကူးဆက်ခံထားတဲ့သူတွေကိုတိကျခွဲထုတ်ပြီးထားတဲ့နေရာတွေလှုပ်လာတဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့ဟောင်ကောင်ဒေသခံရာပေါင်းများစွာဟာဒုတိယမြောက်နေ့အဖြစ်နဲ့ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာဒီနေ့မိုးရေရွာနေတဲ့ကြားမှာကပဲဆန္ဒပြတဲ့သူ100လောက်ဟာဖူတန်ခရိုင်လမ်းတွေပေါ်မှာထွက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။မနေ့ဖန်တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုမြမစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညနဲ့လိုင်းဒိုမီတာ48 kHz 6153ညတို့ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of